တရုတ်နိုင်ငံမှာကိုဗစ်ရောဂါကူးစက်မှုလုံးဝပပျောက်ရေး zero covid မူဝါဒနဲ့တင်းကျပ်တဲ့စီကံတွေကိုဖျက်သိမ်းဖို့အတွက်တရုတ်အစိုးရမဆုံးဖြတ်ခင်ကတည်းကကိုဗစ် -19 ကူးစက်မှုတွေတိုးလာနေတာဖြစ်ကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အရေးပေါ်အခြေအနေဆိုင်ရာအကြီးအကဲ Mike Ryan ကပြောပါတယ်။ဗုဒ္ဓဘူးနေ့က WHO ရဲ့ပြောဆိုချက်ဟာမူဝါဒအပြောင်းအလဲကြောင့်ယောဂကူးစက်မှုတွေတိုးလာတယ်လို့ယူဆမှုတွေကိုခြေဖျက်လိုက်တာဖြစ်ပါတယ်။တကယ်တော့တရုတ်နိုင်ငံမှာလူရနေတာကကာကွယ်ဆေးထိုးလုပ်ငန်းကိုတိုးမြှင့်ဆောင်ရွက်ဖို့ဖြစ်ကြောင်းလည်းသတိပေးပါတယ်။တရုတ်နိုင်ငံမှာကိုဗစ်ဆန်ရတင်းကျပ်တဲ့စီးမျဉ်းတွေကိုဖြေလျှော့ပေးလိုက်တာနဲ့ကူးစက်မှုကရုတ်တရက်ထိမရအောင်တိုးလာတာကိုကြုံရဘူးပေမဲ့ဒီလိုကူးစက်တာဟာစီကံမတင်းကျပ်တော့တာကြောင့်မဟုတ်ပဲဒီယောဂပုဂ္ဂိုလ်ထိ ंछ ုံနေအောင်ကာကွယ်ဆေးထိုးဖို့လိုအပ်နေတာကြောင့်ဖြစ်ကြောင်းပြောပါတယ်။တရုတ်ပြည်သူတွေကြားကာကွယ်ဆေးတည်တည်ချာချာထိုးနိုင်မှုမရှိသေးတယ်လို့တက်ကြီးရွယ်တွေကြားကာကွယ်ဆေးထိုးထားသူအရေးအတွက်လည်းနှေးပါနေတာပါ။လွန်ခဲ့တဲ့3နှစ်ကတရုတ်နိုင်ငံဝူဟန်ကစတင်ခဲ့တဲ့ဒီကိုဗစ်ကာယောဂါကြောင့်ကမ္ဘာတဝန်းသေဆုံးရသူက 6.6 သန်းရှိခဲ့တာဖြစ်ပြီးအခုလာမယ့်နှစ်မှာတော့ဒါကိုအရေးပေါ်အခြေအနေဖြစ်သတ်မှတ်ဆရာမလို့တော့တဲ့အနေထားရောက်လာမယ်လို့မျှော်လင့်ကြောင်းလဲ WHO အကြီးအကဲ Tedros Ghebreyesus ကပြောပါတယ်။ဒီကာယောဂါကို3နှစ်ကြာဖျက်ဆီးခဲ့ရပေမဲ့ကမ္ဘာတလွှားဒီယောဂါဆိုင်ရာအရေးယူဆောင်ရွက်မှုတွေကအကြီးအကျယ်ကွာခြားမှုရှိနေတာဖြစ်ပြီးအခုချိန်မှာနိုင်ငံအများအပြားကဒီယောဂါပိုးရှိမရှိစမ်းသပ်တာအကူဆက်ခံရသူကိုစောင့်ကြည့်တဲ့အရေးပါတဲ့လှုပ်ဆောင်မှုမျိုးတွေကိုဆက်ပြီးမလုပ်ကြတော့တဲ့အတွက်ဒီယောဂါပုံနဲ့ပတ်သက်ပြီးအထူးသတိထားဖို့လိုအပ်တယ်လို့လဲ Ryan ကပြောပါတယ်။